တရုတ်အနေနဲ့ရုရှားကိုစစ်ရေးအကြမ်းဖက်မှုတွေရပ်ဆိုင်းပြီးတော့ယူကရိန်းကနေရုရှားတပ်တွေပြန်ပြီးတော့ရုတ်သိမ်းသွားအောင်ဖိအားပေးဖို့အတွက် G7 ကမ္ဘာ့ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေကဂျပန်နိုင်ငံဟီရိုရှိမားမှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးမှာစနေနေ့ကတိုက်တွန်းလိုက်ကြပါတယ်။ဒါပြန်တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးလုံခြုံမှုဆိုင်ရာချင်းချောက်မှုတွေအတွက်လည်း G7 ခေါင်းဆောင်တွေကတိုးပြီးတော့ဝေဖန်ခဲ့ကြတာပါ။တေဟာတောင်တရုတ်ပင်လယ်ပြင်ဒေသတွေမှာစီးရဲနဲ့စီးပွားရေးအချက်ကိုင်းနေတယ်လို့စီးပွားရေးကြွယ်ဝမှုနဲ့ဒီမိုကရေစီထုံးတမ်းဒလေတွေတန်တမန်တွေရဲ့လုံခြုံရေးတွေကိုရောပါစေဖို့အတွက်ဂျာဝင်ပြီးဆောင်ရွက်မှုတွေလုပ်နေတယ်လို့ဝေဖန်ခဲ့ကြတာဖြစ်ပါတယ် G7 ခေါင်းဆောင်တွေဟာရုရှားရဲ့တရားမဝင်စစ်ပွဲဆင်နွှဲမှုကိုခုခံတွန်းလှန်နေရတဲ့ယူကရိန်းအတွက်စစ်ကာလဘလောက်ကြာကြာကူညီထောက်ပံ့မှုတွေထပ်ပြီးတော့ပေးမယ်လို့လည်းထပ်မံကတိပေးခဲ့ကြပါတယ် American, Britain, Canada, ပြင်သစ်အီတလီ၊ဂျပန်နဲ့ EU ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 အဖွဲ့အစည်းနဲ့တရုတ်ကိုထိခိုက်စေဖို့ရည်ရွယ်လှုံ့ဆော်တာမဟုတ်သလိုတရုတ်ရဲ့စီးပွားရေးတိုးတက်မှုနဲ့ဖွံ့ဖြိုးမှုပျက်စီးစေဖို့လည်းမရည်ရွယ်ဘူးလို့ G7 ခေါင်းဆောင်တွေကပြောကြားခဲ့ပါတယ်။တရုတ်အစိုးရအနေနဲ့ဥတုရာသီဆိုင်ရာမှာရောအားနည်းတဲ့နိုင်ငံတွေကကျွေးမီပြဿနာတွေကိုဖြေရှင်းဖို့အပြင်ကမ္ဘာ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာကျေပြန့်တဲ့အမြင်နဲ့ဆောင်ရွက်မှုတွေမှာပါ G7 နဲ့ထိတွေ့ဆောင်ရွက်ဖို့လဲ G7 ခေါင်းဆောင်တွေကဖိတ်ခေါ်လိုက်ပါတယ်။